တရားကိုလေးရဆိုတဲ့အပိုင်းချနဲ့အညီရှင်းကျက်လာတဲ့အတိညာအရှုခံတရားတွေပေါ်တိုင်းပေါ်တိုင်းမှာကြည်တက်လာတဲ့အမြင်ဒီဘောမှာခြေခံထားပြီးတော့ပေါ်ရခန္ဓာလေးဒီမှာအာယုန်လေးဆိုင်ပြီးတော့သင်ရှားရအရှုခံလေးဒီကိုမလွတ်အောင်ကြည်တက်ဖို့တတိတာဝရိယဆိုင်ပညာနဲ့ကြည်ပါနာဒီဝအရှုခံမှာပဲဖြစ်ဖြစ်ပေါ်ရထင်ရှားရအရှုခံမှာပဲဖြစ်ဖြစ်ရင်ကျိုင်းနှလုံးသားလေးရဲ့တုန်လှုပ်မှုမှာပဲဖြစ်ဖြစ်တဲ့ထင်ရှားတဲ့အာယုန်လေးတွေပေါ်တိုင်းပေါ်တိုင်းမှာအသိဉာဏ်လေးကိန်းပြီးကြည်တက်ကြည်တက်လာတော့ဟောရခန္ဓာလေးဒီကိုပေါ်တိုင်းပေါ်တိုင်းသိလာတယ်။နာသီဝကြည်မလားတကိုယ်လုံးမှာပဲအာယုံညွတ်မလားဟာရယဝိညာဉ်ဝိထုယင်ကြိုက်မှာပဲနှလုံးသွင်းပြီးတော့အာယုံညွတ်မလားဘယ်နေရာကိုပဲအာယုံညွတ်ညို့တဲ့ပေါ်တိုင်းပေါ်တိုင်းသောအရှုခံတရားလေးတွေပေါ်မှာတတိထားပြီးကြည်တက်လာရင်သတိဝတ္တိယပညာမှာတတိဆိုတဲ့စကားလေးကကုတန်တန်မှာကိန်းတော်မယ်အရှုခံတရားတွေပေါ်မှာအောင်းမိအမှတ်ရတဲ့တတိအရှုခံတရားကပေါ်ပြီနာသီဝကိုအာယုံညှက်တဲ့ပုဂ္ဂိုလ်ဟာနာသီဝတကားဝမှာအရှုခံတရားခေါ်နေတယ်။ကိုယ်ပေါ်မှာအာယုံညှက်တဲ့ပုဂ္ဂိုလ်ကြတော့လေကိုယ်ပေါ်မှာတဲ့အရှုခံတရားကခေါ်နေတယ်။အာရယဝတ္ထုယဉ်ကျေးမှာနှလုံးသွင်းပြီးကြည့်တဲ့ယောဂီကြတော့လည်းပဲယဉ်ကျေးနှလုံးသားကနေခေါ်နေတယ်။အေဟိပတိကောဆိုတဲ့တရားကုံတော်6ပါးတည်းကအတိုင်းလာပါရှုပါလို့ခေါ်နေတဲ့အရှုခံတရားကိုခေါ်တိုင်းခေါ်တိုင်းအောင်းမိအမှတ်ရနေရင်တတိနဲ့ပြည့်စုံနေတယ်ဝရိယဆိုတာကအခုပေါ်လာတဲ့အရှုခံတရားလေးတွေကိုနာသီဝကပဲခေါ်ခေါ်သူတဲ့ထင်ရှားလို့အရှုခံအာယုံဟာကိုယ်ပေါ်မှာပဲပြက်ပြက်နာသီဝတဏီယာထဲမှာပဲတောင်းတင်ပြီးမနေပဲနဲ့နာသီဝကခေါ်တဲ့အရှုခံကိုလည်းကြည့်တယ်သူတဲ့ထင်ရှားလို့ကိုယ်ပေါ်မှာပြက်လာရင်ကိုယ်ပေါ်မှာလည်းအရှုခံပေါ်လာလေးတည်းကိုကြည့်တယ်ဒီကနေပြီးအတွေ့အကြံနေသိတဲ့အသည့်လေးတွေဟာတတိပိတတိကိုပြက်ပြက်ပြက်ပြက်လို့ထင်ရှားရင်သူကြည့်ယုံပဲခံစားမှုကနေပြရင်ခံစားမှုကိုကြည့်ယုံပဲအဲ့ဒီလိုပေါ်ရခန္ဓာလေးတွေရဲ့အရှုခံခေါ်တိုင်းပေါ်တိုင်းကိုမလွတ်အောင်လို့ကြိုးစားနေတဲ့ဝရိယပေါ်ရခန္ဓာလေးတွေကိုစိတ်ခနဲ့စိတ်ခနဲ့ကြိုးစားပြီးသိနေရင်အဲ့ဒီဝရိယမှာကိလေသာအညစ်အကြေးမကတ်တော့ဘူးအရှုခံနဲ့အရှုဉာဏ်ကိုတက်အောင်လို့ကြည်နိုင်နေတဲ့အတွက်ကြိုးစားနေတဲ့ဝရိယကလည်းစင်ကြဲနေတော့ပေါ်ရခန္ဓာကိုမလွတ်အောင်လို့စွမ်းအားအပြည့်နဲ့ကြိုးစားနေတော့ပေါ်ရခန္ဓာလေးဒီကိုသိခိုက်သိခိုက်မှာလောဘဆိုတဲ့ကိလေသာဒေါသဆိုတဲ့ကိလေသာမောဟဆိုတဲ့ကိလေသာတွေကိုပယ်ထားနိုင်တယ်အဲ့ဒီပင်နိုင်တဲ့ဝရိယနဲ့ကြိုးစားနေတော့တတိဝရိယပြည့်စုံသွားပြီ။ကြိုးစားရရှုပွားနေတဲ့ယောဂီရဲ့တန်တန်မှာအမြင်အားကောင်းလာတော့ခန္ဓာရဲ့သဘောအတိုင်းလေးသိလာတာကဒီခန္ဓာကဖြစ်ပြီးရင်ပြည့်သွားတယ်။ပေါ်ပြီးရင်ပျောက်သွားတယ်။မွေးပြီးရင်စီသွားတယ်။ ခန္ဓာရဲ့သဘောလေးကိုပြပြီ။အဲ့ဒီခန္ဓာရဲ့သဘောအရှိပြတာလေးကိုပြတိုင်းပြတိုင်းတိတ္တစင်ကျင်တဲ့အသိဉာဏ်ကိုတန်တန်လဲကိဉ္စောဖြစ်ဖြစ်ကိုမြင်ရပြီ။တတိဝရိယပညာပြည့်စုံခြင်းဖြစ်ပြည့်ဆိုတာမမြင်ချင်းလို့မရတော့ဘူးဖြစ်ပြည့်ဖြစ်ပြည့်နဲ့လိုက်လုံနေစရာမလိုဘူးဖြစ်ပြည့်ကိုအတင်းမြင်ချင်းစောနဲ့လိုက်လုံလို့လည်းမရဘူးတရားဆိုတာကလိုချင်မှုအားကြည့်ရင်လည်းမရဘူးတိဘူးမြင်ဘူးဒါတွေကိုလိုက်ပြီးတော့တဲ့အတင်းလှုပ်ယူနေရင်လည်းမရဘူးသူ့သဘောလေးအတိုင်းပြတာကိုစောင့်ကြည့်နေုံပဲအဲ့ဒါကိုတော့သဘောပေါက်ရင်အရှုခံဒီပုံမှာသင်ကျင်တတ်တဲ့ဉာဏ်လေးကိယောပညာရပြီတတိဝရိယပညာကိမ့်သွားတော့မှာတတိနဲ့ပညာပိုင်းလေးကိုပြန်တတိထားလိုက်ပါကြိုးစားတဲ့ဝရိယကတော့ရှိနေမှာပဲနော်အခုလိုအရှုခံဒီကခေါ်တိုင်းခေါ်တိုင်းကိုမိမိကသိတဲ့နေရာမှာတိုးတယ်ခုံတယ်အေးတယ်နွေးတယ်နားတယ်ကျင်းတယ်ကောင်းတယ်မကောင်းဘူးဝမ်းသာတယ်ဝမ်းနေတယ်နှစ်သက်တယ်ဆွဲလန်းနေတဲ့ဒီသဘောတရားတွေအပေါ်မှာခေါ်တိုင်းခေါ်တိုင်းအမိတွေတက်တန်ပြီးတော့သိနေရင်နဲ့အဲ့ဒါတတိသက်သက်တဏီပြောရင်နဲ့ပညာနဲ့မှတ်နေတာအလုတ်ခွင်မှာသုံးတော့တတိလို့သုံးနေပညာမပါသေးဘူးစင်ကျင်တတ်တဲ့ပညာဆိုတာကအဲ့ဒီပေါ်လာတဲ့သံပစင်တရားတွေပေါ်မှာကြည်တိုင်းကြည်တိုင်းမှာတဲ့အရှုဉဏ်အောက်မှာမရှိတဲ့သဘောလေးတွေကိုမြင်လာတော့ပရမတ်ကိုသိသွားတယ်ထိုးထွင်းမြင်သွားတယ်ပထမတတိတသက်နဲ့သွားနေတုန်းကပြညတ်ပေါ်တင်းပြီးသွားနေတာပြညတ်မလွတ်သေးဘူးပြညတ်နဲ့တွဲသိနေတယ်အဲ့ဒါကတတိအခုတံပစင်ပညာကြတော့ဒီပေါ်မှာစင်ကျင်တတ်တာကအေဟိပတိကောလို့အရှုခံကခေါ်တယ်တန်ဒိဋ္ဌိကောဆိုတဲ့ပညာကထိုးထွင်းပြီးမြင်လိုက်တာသူ့သဘောအမှန်လေးကဖြစ်ပြီးရင်ပြတ်သွားတယ်ဖြစ်တာပြတ်တာလေးတွေကိုမြင်လာတယ်အဲ့ဒီဖြစ်ပြတ်ဒီပင်ဒုက္ခတစ္ဆာမို့လို့တစ္ဆာသိတဲ့ဉာဏ်ကိမ့်သွားတယ်ခန္ဓာကိုယ်မှာစက္ကမလတလဲစက်ဘဲခန္ဓာကခေါ်ခေါ်တဲ့ဖြစ်ပြီးရင်ပြဋ္ဌာန်းမှာလမ်းဆုံးလို့ဩခန္ဓာမှာဘယ်နေရာပဲကြည်ကြည်အနှိမ့်ဆက်ခံတက်တက်ကြည်ပါလားနှိမ့်ဆက်တဲ့တရားတွေနဲ့သာကြုံနေရပါလားဒါကြောင့်ဖြစ်ပြည့်နေပင်ဒုက္ခသစ္စာဆိုတဲ့ခန္ဓာရဲ့သဘောပြလာတဲ့သစ္စာသိတဲ့ဉာဏ်တန်ပစင်ပညာရတဲ့ပုဂ္ဂိုလ်ကိမ့်သွားတယ်။တတိတသက်နဲ့ဆိုရင်တော့ဒီသဘောကိုမသိသေးပါဘူး။ဒါကြောင့်တတိဝတိယပညာဆုံးရင်ဖြစ်ပျက်ကိုကောင်းစွာမြင်ရတော့တစ္ဆာသိတဲ့ဉာဏ်ကိမ့်သွားပြီ။နာသီဝါကယုတ်ခန္ဓာကပဲခေါ်မလား။ကိုယ်နဲ့ဆက်ပြီးကိုယ်ပေါ်ကပဲပြလာတဲ့တရားကပဲခေါ်မလား။စိတ်နဲ့ဆက်ပြီးစိတ်ကပြလာတဲ့တရားကပဲခေါ်မလား။ယုံနဲ့အရှုကခေါ်တိုင်းခေါ်တိုင်းကိုဉာဏ်နဲ့စောင့်ကြည့်တော့ဖြစ်တာပြက်တာဖြစ်တာပြက်တာဒါကလွဲလို့ဘာမှမတွေ့ရဘူးယုတ်တရားကခေါ်လဲကြည့်လိုက်ရင်ဖြစ်တာနဲ့ပြက်တာအနန္တရားကခေါ်လဲကြည့်လိုက်ရင်ဖြစ်တာနဲ့ပြက်တာအဲ့ဒီဖြစ်ပျက်ဒီပင်နဲ့ဒုက္ခသစ္စာမို့လို့သစ္စာသိတဲ့ဉာဏ်ရှိဦးစွာရထားတော့တဆင့်တည်းပြီးကြိုးစားလာတဲ့ယောဂီတတိဝရိယပညာတွေအားကောင်းလာတဲ့အခါဘဲခန္ဓာကခေါ်ခေါ်ကြည့်လိုက်တိုင်းမရှိတဲ့သဘောပြက်နေတဲ့သဘောကလွဲလို့ဘာတစ်ခုမှမတွေ့ရတော့ဩခန္ဓာရဲ့ကိစ္စဒါပဲရှိပါလား พิจารณาเนี่ยเปฏิฐาพิจารณาเนี่ยเปฏิฐาดิขันธกิสสะบาละลุตุกิสสะกูทูๆทรึนๆติตัวเรญานปอละเรเอ้อล่ะกิสสะญานลุขอเรมิมิเยตันตัมมาอสุกังขอเรยุคกะขอมะลาเวรณากะขอมะลาสิกกะขอมะลาขอจินยาขอเรขอยาปอยากูอเมไลปิติณีเตตติจูซาบิมะลุอองชุณีเตวริยะสิ้นจินแท้เตปัญญากะตะเป็ดแท้เป็ดทาจีเปเมียนย่อโอยุคขันธากะเปียวๆเวรณาขันธากะเปียวๆสิกขันธากะเปียวๆขันธามันตะเมียหานอกซ้องน่ออเป็ดมาดาลั่นซ้องบิผิดแต่เตตบอดาลิยตุกิสสะบาล่ะขันธาดิเบขันธาเป็ดๆเป็ดทามาลั่นซ้องผิดไหลเป็ดไหลผิดไหลเป็ดไหลဒီသဘောတန်လျင်နဲ့ခန္ဓာမှာတွေ့ရတော့ဩခန္ဓာရဲ့တခုတည်းသောကိစ္စဟာဖြစ်တာနဲ့ပြစ်တာပါလားလို့သူကိစ္စကိုထိုးထိုးထွန်းထွန်းမြင်တတ်တဲ့ဉာဏ်ပေါ်လာတဲ့အတွက်ကိစ္စဉာဏ်ကိန်းတော်တယ်ကိစ္စဉာဏ်ဆိုတာကအပြည့်ဒီကိုတလဲဆက်မြင်လာရတဲ့ယောဂီရဲ့သံတမ်းမှာပေါ်တာပါအဲဒီကနေမှဉာဏ်ရင့်လာလို့ကြိုးစားလာတဲ့ယောဂီတတိဝတ္တိယပညာတွေထက်သန်လာတဲ့ယောဂီအားကောင်းလာတဲ့ယောဂီဟာခန္ဓာရဲ့အဆုံးဖြစ်တဲ့သင်္ခတနေကနေအသင်္ခတနေသင်္ခါရတရားတွေရဲ့အဆုံးကိုမျက်မှောက်ပြုသိနိုင်တဲ့ဉာဏ်ကိန်းရင်မဖြစ်မပျက်တဲ့အသင်္ခတကိုအာယုံပြုတဲ့အခါကတ္တဉာဏ်ဆိုတဲ့သူကိစ္စဒီရဲ့လမ်းဆုံးကိုမြင်လိုက်ရတဲ့ဉာဏ်ပေါ်လာတာပဲ။အော်တရားဟောတယ်တရားဟောတယ်တရားနာတယ်တရားနာတယ်ဆိုတာဘုရားရှင်ကိုရောမြတ်ကြီးဘုရားဖြစ်ပြီးလို့ဓမ္မစကြာတရားဥမာဟောသွားတဲ့သစ္စာဉာဏ်ပိစာဉာဏ်ကတ္တဉာဏ်ဆိုတဲ့ဉာဏ်၃ပါးနဲ့တက်တယ်ဆိုတာဟာတို့အခြေခံစုတဲ့တရားတွေကိုပဲနှလုံးသွင်းသွားတာပဲအခြေခံစုတဲ့တရားတွေပေါ်မှာတတိထားလို့သိလာတဲ့ကိလေသာတွေကိုပင်နိုင်တဲ့ဝရိယနဲ့ကြိုးစားတော့လဲစင်ကြယ်တဲ့အမြင်ကိုရလာတယ်အရှုကံအာယုန်ဒီပေါ်မှာစင်ကျင်ကြည့်တတ်တဲ့ပညာနဲ့လည်းပြည့်စုံရောဖြစ်ပျက်ကိုမြင်ရတော့ခန္ဓာမှာဖြစ်တာပြက်တာတွေရဲ့နှိမ့်စက်မှုဟာအလွန်ကိုထင်ရှားတဲ့အတွက်ဒုက္ခသစ္စာဟာပေါ်လာတယ်။ဒါဒီပင်ဒုက္ခသစ္စာလို့သိတဲ့ဉာဏ်ကြောင့်သစ္စာဉာဏ်ကိန်းသွားတယ်။ဒီခန္ဓာဒီပင်နဲ့တစ်ဖြစ်တည်းဖြစ်တစ်ဖြစ်တည်းဖြစ်တာကလွယ်လို့ဘာမှမရှိလို့တခုရီသောကိစ္စကခန္ဓာမှာဖြစ်တာပြက်တာပဲရှိပါလားဆိုတော့သူကိစ္စကိုသိတဲ့ဉာဏ်ပေါ်လာပြန်။တပြက်ထဲပြက်နေတဲ့အသိဉာဏ်ကိုယ်တန်တန်ကိုင်းရင်ကိစ္စဉာဏ်ပေါ်လာပဲ။အဲဒီကနေမှတဆင့်တက်တော့အရှုခံနဲ့အရှုဉာဏ်အရှုခံနဲ့အရှုဉာဏ်သိစရာအာယုံနဲ့သိတာဒါလေးပဲရှိပြီးပစ္စုပန်တဲ့အမြင်လေးတွေကရှင်းရှင်းလင်းလင်းအကြည့်မခံတော့အောင်တပြက်ထဲပြက်နေတာကိုမြင်ရတော့သင်္ခတနေမှာကတော့ဖြစ်ပြက်ပေါ့ဒီဖြစ်ပြက်ဒီလေအစွန်းကိုရောက်တော့အသင်္ခတနေကိုဉာဏ်အဖြစ်မျက်မှောက်ပြုသိလိုက်တဲ့အခါမှာကတဉာဏ်ဆိုတာဟာနိဗ္ဗာန်ကိုအာရုံပြုလိုက်ပြီအဲ့ဒီလိုဉာဏ်၃ဉာဏ်နဲ့အမြန်ဆုံးတက်နိုင်ဖို့ပြောတဲ့အတိုင်းတတိသာဝရိယစိုက်ပညာနဲ့ကြည့်ဖို့ကိုအရှုခံတရားပေါ်တိုင်းပေါ်တိုင်းကိုအောက်မေ့အမှတ်ရသိနေတဲ့တတိရှိသပါးစီကိလေသာကိုပယ်နိုင်တဲ့ဝရိယမျိုးနဲ့စင်ကြယ်စွာကြိုးစားပြီးတော့လေပေါ်ရခန္ဓာမလွတ်အောင်လို့ရှုနိုင်တဲ့ကြိုးစားမှုလည်းရှိပါစေအရှုခံပေါ်တိုင်းပေါ်တိုင်းကိုစင်ကြယ်သုံးသပ်စင်ကြယ်တတ်တဲ့သိတတ်တဲ့ပညာလေးကိမ့်မယ်ဆိုရင်အခုပြောခဲ့တဲ့အတိုင်းခန္ဓာကခေါ်တိုင်းခေါ်တိုင်းလက်ကြည့်တဲ့ဉာဏ်ကဩဖြစ်တာနဲ့ပြစ်တာဒီဒုက္ခသစ္စာပါလားဖြစ်ပြက်ဒီပင်သူကိစ္စပါလား ဖြစ်ပြည့်ရဲ့အဆုံးကိုမြင်ရရင်ကတဉဏ်ပါလားလို့ဉာဏ်ကပြောပါလိမ့်မယ်အဲ့ဒီဉာဏ်လေးပြောင်းသွားတာနော်ဒီဉာဏ်မပြောင်းသမျှကိုယ့်ရဲ့တန်တန်မှာကွန်းနာတုံးမှာတဆင့်တဲ့တဆင့်မြင့်တဲ့ဉာဏ်ကလည်းမပေါ်နိုင်ဘူးအလီအချင်းအာကောင်းတာဟာထိုင်ခြင်းတရားပို့အတွက်တော့အစဉ်ပြေကောင်းပြေပင်နဲ့အတိဉာဏ်မှာအမကောင်းရင်ထိုင်နာကြတာပဲရှိပါတယ်ကိုယ်အတွက်ထိုးတွင်သိတဲ့ဉာဏ်ကအားနေရင်လည်းပဲရှုံးနေလို့ကိုကိုကိုပြန်သုံးသပ်ပြီးအရှုံးမခံပင်နေအချိန်ကြီးကြာစွာကိုကြိုးစားလာတဲ့သူတော်စင်ဟာကိလေသာတွေကိုနင်းနိုင်သမျှနဲ့ပန်းနိုင်သမျှပါပြီးအမြင်ဉာဏ်ထက်တဲ့ချက်အားတစ္ဆာဉာဏ်ကကိစ္စဉာဏ်ကိုတို့တည်းပြီးရရှိရောက်ရှိအောင်ကြိုးစားပြပါအဲဒီကတဆင့်ဉာဏ်ကနေပို့မဲ့ကတဉာဏ်ကိုလည်းပဲရောက်ရှိအောင်လို့ကြံရှိတဲ့အချိန်တွေကိုအကျိုးရှိရှိအသုံးချပြီးအမြင်ဉာဏ်ရှင်းရှင်းနဲ့ပေါ်ရစုခံလေးတွေကိုဆက်လက်နှလုံးသွင်းရှုပွားအားထုတ်ပေးကြပါ